မနေ့ဇူလိုင်လ13ရက်နေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီအစည်းအဝေးမှာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိုင်းပြည်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုရှိအောင်ဆောင်ရွက်ဖို့အတွက်လိုအပ်နေတယ်လို့ပြောဆိုသွားတာပါ။ဒီနှစ်အတွင်းဇူလိုင်လ17ရက်နေ့အထိရရှိထားတဲ့အချက်လက်တွေအရပြည်တွင်းမှာဖောက်ခွဲဖျက်ဆီးမှုအကြိမ်900နီးပါးရှိခဲ့ပြီးသေဆုံးသူ982ဦးရှိခဲ့တယ်လို့ထုတ်ဖော်ပြောဆိုခဲ့ပြီးတော့တည်ငြိမ်အေးချမ်းဖို့အတွက်လိုအပ်နေတယ်လို့ပြောသွားတာပါ။တဟာဖြင့်အရေးပေါ်ကာလအနေနဲ့တက်တန်းတိုးအုပ်ချုပ်နေတာဒီလကုံမှာပြည်တော်မှာမို့နောက်ထပ်တက်တန်းတိုးဖို့အတွက်အလားအလာပြနေတာဖြစ်နိုင်တယ်လို့နိုင်ငံရေးအခက်ခဲတွေကသုံးသပ်ပြောဆိုကြပါတယ်။တကယ်တော့အခုလိုတက်တန်းအကြိမ်ကြိမ်တိုးနေတာကတရားမဝင်သလိုနောက်ထပ်6လတက်တန်းတိုးမယ်ဆိုရင်လည်းအခြေအနေတွေကပိုဆိုးလာဖို့သာရှိပြီးတိုင်းပြည်အတွက်ပဲနှစ်နာစေလိမ့်မယ်လို့နိုင်ငံရေးလေလာသုံးသပ်သူတို့ကပြောပါတယ
်။အဲတိုင်းပြည်ကြီးတွေကအခုဒီဖွဲ့စည်းပုံသူတို့ဖွဲ့စည်းပုံကို2800တာမန်ချင်းလို့မဟုတ်လို့ချောင်းလာခါတက်တန်းတူတယ်ဆိုတော့ဒီကြော်ဝဲလက်တော့မဖြစ်ဘူးပြောင်းမလို့ပေါ့နော်ချင်းရတော့ဟိုပုံပုံတော့ဒီပုံရတော့ပုံဆူလာဦးလို့ရှိတယ်အငယ်ကြီးနော်ဒီဝိုင်းရောတိုင်ပြီးဒီမူကြီးအရာရာပေါ့ပုံဆူလာဦးပဲရှိတယ်ဒီခုနကသူ့ဟာသူခင်းနိုင်ဦးမယ်နော်အဲဒီထဲမှာဟိုတိုင်ပြီးဆင်းနေဦးမယ်ကလူတွေကခင်းနိုင်ဦးမယ်လို့ပြောသွားကျိုးစားနေမှာပဲ။တော်မယ်ချင်းရရှိချက်တော့ဘုကောင်းလာဖို့တော့တိုက်ရိုက်မှာမရှိဘူး။ဒီအချင်းလေးကိုသူထိနိုင်ဦးမယ်။လာသူသူတို့ချင်းရဟာနိုင်နေတယ်လို့အဲမဟုတ်ရင်တော့သူကသူချင်းနေလို့ရတယ်သူကဆက်ကျိုးစားနေဦးမှာ။ဒါမှလည်းသူ့လူတွေသူချင်းနေရမှာမဟုတ်ဘူး။
အနာသိန်းကောင်းဆောင်ကတော့အရေးပေါ်ကာလကြေညာထားတာကိုရုတ်သိမ်းရွေးကောက်ပွဲပြန်လဲကျင်းပပြီးအနိုင်ရပါတီကိုအာဏာလွှဲပေးဖို့စီစဉ်ထားပေမဲ့လည်းတည်ငြိမ်အေးချမ်းရေးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ပြောပါတယ်။စကိုင်းတိုင်းချင်းပြည်နယ်နဲ့ကရပြည်နယ်တွေမှာလုံခြုံရေးအခြေအနေကအဆိုးဆုံးဖြစ်နေတဲ့အကြောင်းနဲ့အဲ့ဒီဒေသတွေမှာလုံခြုံရေးအတွက်ပုံမှုဆောင်ရွက်ဖို့လိုအပ်နေတယ်လို့လည်းဘူယုံမူကြီးမေအောင်လိုင်ကမနေ့တုန်းကပြောဆိုသွားတာပါ။အရေးပေါ်ကာလတက်တန်းတိုးမဲ့အကြောင်းတရားဝင်ကြေညာတာမဟုတ်ပေမဲ့လို့တူဖို့လိုအပ်တဲ့အခြေအနေတွေအဖြစ်နဲ့ပြောဆိုသွားခဲ့တာပါ။ဒါကိုကြည့်မယ်ဆိုရင်ဒီလကုံမှာတက်တန်းတိုးနိုင်တယ်လို့လာမယ့်6လအတွင်းတွေးဆုံဆွေးနွေးဖို့ကြိုးစားတာလို့အပြောင်းလဲတွေလည်းဖြစ်လာနိုင်တယ်လို့နိုင်ငံရေးလည်လာသုံးသပ်သူဦးရထွန်းကပြောပါရ
ယ်။6လအတွင်းမှာဗာလီလုတ်ခဲ့တာတော့ဆိုတော့စည်ရည်နီးနဲ့ပဲအဲစည်ရည်နီးနဲ့ပဲစည်ရည်အရာပုံကန်တိုက်ခိုက်နေတဲ့အဲဒီနေရာတွေကိုဒေသတွေကိုသူတို့ဒီနှိမ်နင်းတာပေါ့နော်။အစည်ရည်အရာအနိုင်ယူဖို့အစီအရေးအရဒီချုပ်ကန်နိုင်ဖို့ထုတ်ဂျူးစားခဲ့တာအစီအရေးနည်းနဲ့ဒီလိုမြေဝဲပြပြအောင်လုပ်တဲ့ကိစ္စကိုသူ့ကြီးပဲမရနိုင်တဲ့အခါဘာတွေနဲ့လှုပ်လာနိုင်လို့ဆိုနိုင်ငံရေးနည်းနဲ့အခုတော်ဆန်းစုကြည်တွေနဲ့ဆွေးနွေးကြည့်တဲ့အခါကျတော့သူတို့အခုဖန်စီထားတဲ့ NLD ကောင်းဆောင်တွေလွတ်ပေးပြီးတဲ့အခါကျတော့သူတို့လုံးမဲ့ရွေးကောက်ပွဲမှာပါဝင်ရှိနိုင်ဖို့အတွက်ဆွေးနွေးမိနိုင်တာလေလိမ့်နိုင
်စစ်ကောင်စီဟာ2022ခုနှစ်ဇန်နဝါရီလမှာအာဏာသိမ်းခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်တာလို့ဆိုပြီးအရေးပေါ်ကာလ6လတက်တန်းကိုအကြိမ်ကြိမ်တိုးခဲ့တာလည်းဖြစ်ပါတယ်ဒီနှစ်ဇန်နဝါရီလ31ရက်နေ့ကနောက်ဆုံးအကြိမ်တက်တန်းတိုးခဲ့တာကတော့အခုဇူလိုင်လကုန်မှာ6လတက်တန်းပြည့်မှာဖြစ်ပါတယ်အနာသိအုပ်ချုပ်နေတဲ့ကာလအတွင်းမှာနိုင်ငံတော်ဝန်ဆန့်ကျင်ကန့်ကွက်ဆရပြမှုတွေနဲ့လက်နက်ကင်လှုပ်ရှားမှုတွေပေါ်ပေါက်ခဲ့တယ်လို့အကြမ်းဖက်မှုတွေကလည်းတနေ့တခြားပိုဆိုးလာနေတာဖြစ်ပါရဲ့ရှင်